ဟုတ်ကဲ့ခင်ဗျာအခုပေါ့လေဒီ voice jar เนี่ย editor ချုပ်เนี่ยဒီဆောင်းမရှင်အရေးယူထားတဲ့ကိစ္စပေါ့အဲအဲ့ဒါမှာဆောင်းမရှင်ကိုပေါ့တရေတေလွှတ်လိုက်ပြီးတော့ editor ချုပ်ကိုတော့ပေါ့လေအာမခံလည်းမပေးဘူးပုံစံမျိုးဖြစ်နေလေဆိုတော့အဲ့ဒီအပြောင်းလဲနဲ့ပတ်သက်ပြီးတော့နည်းနည်းပြောပြပေးပါဦးခင်ဗျာအခြေအနေကဘာကြောင့်အဲ့လိုပြောင်းလဲသွားတာလဲခင်ဗျာ
ဒီနေရာမှာတော့တရားရုံးကဆုံးဖြတ်ချက်လားဒါမှမဟုတ်တရေလိုဖြစ်တဲ့တက်မတော်ဘက်ကပဲအဲ့ဂျာချုပ်ကိုပဲဆက်ပြီးတော့ဆွဲဖို့ဆုံးဖြတ်တာလားတော့တက်တက်ကိုယ်ကိုယ်မသိအောင်ပါလို့လည်းဆိုတော့ဟိုတရားစီရင်စနစ်ဆိုတာဩဇာမမုံမွေးရှိနေသေးပဲဆိုတာကျွန်တော်တို့တာရကတွေတွေ့နေရတယ်ပေါ့နော်ဆ
ိုတော့ဒီနေရာမှာအခုဆိုလို့ရှိရင်ကြည့်လိုက်ရင်သတင်းသမားတွေနဲ့ပတ်သက်ပြီးတော့သတင်းလွတ်လပ်ခွင့်နဲ့ပတ်သက်ပြီးတော့ပေါ့လေဆိုတော့ online ပေါ်မှာလုပ်နေတဲ့ပုံစံနဲ့ဟာတမျိုးပေါ့လေဒီ magazine တွေပေါ်မှာဒီဆိုတော့လွတ်လပ်ခွင့်ကတမျိုးပေါ့အဲ့ဒီပုံစံမျိုးနှစ်မျိုးအများဖြစ်နေလားခင်ဗျာဘယ်လိုများသုံးသပ်မိလဲခင်ဗျာ
ကျွန်တော်မြင်မှာတော့အခုကအားလုံးက online မှာပြည်သက်ကရှိနေကြတယ်ပုံနှိပ်စီပင်ပင် online ရဲ့ပြည်သက်ကိုပါသူတို့ကဆွဲဆောင်ကြရတယ်ပေါ့နော်ဖက်လုံးကိုဆွဲဆောင်ကြရတယ်ရန်နှုံးပြီမဟုတ်တောင်ရန်ရန်နှုံးတော်တော်များတင်ကြတော့အရေးယူတဲ့အခါမှာဒီဟာကဟို online ပေါ်ရောက်ပြီဆိုတော့လည်းဒီပုံမှန်ကို66ကိုတုံးလို့ရပြီဆိုပြီးတော့ဆွဲဆိုတဲ့ဘက်ကအဲ့လိုမျိုးဝမ်းသာအားရနဲ့အဲ့လိုတုံးရတဲ့သဘောတွေလည်းတွေ့လာတယ်ပေါ့နော်ဆိုတော့ပုံနှိပ်နဲ့ online လွတ်လပ်ခွင့်ကတော့မကွာဘူးလို့ကျွန်တော်ထင်တယ်။ဒါပေမဲ့တရားဆွဲတဲ့အမှုဖြစ်တဲ့နေရာမှာတော့ဒီပုံမှန်ကတုံးလို့လက်စားချေလို့ကောင်းတယ်လို့မျိုးဖြစ်သေးလို့ကောင်းလို့တုံးနေကြတဲ့သဘောမျိုးဖြစ်လာတာ
။အခုဆိုလို့ချင်းပေါ့လေ66ကကြီးဖြစ်သိမ်းပေးဖို့အတွက်ကိုဒီလှုပ်ရှားမှုတွေပေါ့လေစာနယ်ဇင်းသမားတွေလှုပ်ရှားနေကြတယ်ပေါ့လေ။ဆိုတော့အဲ့ဒီဟာပါဒီစာနာပြတာတစ်ခုတည်းပဲလှုပ်ရှားနေမလား။ဘာနည်းပြဟာတွေများရှိသေးလဲခင်ဗျာ။အဲ့ဒါပြောပြပေးလို့ရမလားခင်ဗျာ။
အော်အခုနှုတ်ရှားတဲ့ဟာဒီမှာဆန္ဒပြတာတခုတည်းတော့မဟုတ်ဘူးဟိုဒီတရားရုံးထုတ်တဲ့နေ့တိုင်းကိုသွားပြီးတော့အားပေးကြမယ်နောက်တစ်ခုကတော့ဒီလက်ပတ်ဖြူလိုမျိုးနဲ့နောက်တစ်ခုကတော့သူတို့လက်မှတ်တွေကောက်တာတွေမျိုးတွေလည်းလုပ်မယ်လို့သိထားရတယ်ပေါ့နော်နောက်တစ်ခုကတော့နေမှာရှိတဲ့သတင်းသမားအဖွဲ့ကြီးတွေကလည်းသူတို့နေသူတို့ဟန်နဲ့ဟိုဆူတောင်းတဲ့ဟာပဲဖြစ်စီဒီခါလေးဒီချွန်ညမှာပူစာနဲ့ဆန္ဒပြတာပဲဖြစ်စီအဲဒီမျိုးတွေလည်းလုပ်မယ်ပေါ့နော်အဲ့ဒါကဒီပိုင်းပေါ့နော်နောက်ဒီပိုင်းကတော့ဒီဟိုကိုဆောင်ခရို့ရောတခြားသောသတင်းဓမ္မအဖွဲ့အစည်းတွေရောဟိုတခြားသော freedom of expression လွတ်လပ်စွာထုတ်ပေါ်ပြောဆိုခွင့်ပတ်က advocacy လုပ်တဲ့အဖွဲ့အစည်းတွေပါဥပဒေပြင်ဆင်ရေးနဲ့ပတ်သက်တဲ့ဆွေးနွေးပွဲတို့လိုမျိုးနောက်က online မှာဟိုဒီအားနဲ့ပတ်သက်တဲ့အချက်လက်တွေထုတ်ပြန်တာတွေနောက်ဟိုတက်ဆိုင်ရာကော်မတီတို့ဘာလို့စာပို့တာမျိုးတို့အဲ့ဒါမျိုးတွေလည်းညှိနှိုးမျိုးနဲ့လုပ်နေကြတာတွေတွေ့ရတာပေါ့နော်ဥမာတော်ဒီချာဟိုကောင်စီအနေနဲ့ဆိုရင်လည်းဒီဥပဒေရေးရနဲ့ပတ်သက်လို့အခုဥပဒေရနဲ့အထူးကိစ္စရမြန်ကောင်စီနဲ့ပေါ်တာတွေ့တဲ့အခါမှာအဲ့ဒီကိစ္စကိုလည်းထည့်ပြီးပြောတာတွေရှိရော။ဖွဲ့စည်းတီးတီးကနီလာမျိုးနဲ့သွားနေကြတယ်လို့ပြောတယ
်။ဟုတ်ကဲ့။အခုက66ကကြီးကိုပေါ့လေဖြတ်သိမ်းပေးဖို့နဲ့ပြင်ဆင်ပေးဖို့ပေါ့လေ။ဘယ်ဟာပူပြီးဖြစ်နိုင်မယ်လို့မြင်လဲခင်ဗျ
။ပြင်ဆင်နေဆိုရင်လည်းဟိုတကယ်ကိုချီလျောင်းပြင်ဆင်လဲဟိုဖြတ်သိမ်းတာနဲ့တိတ်ပြီးတော့မကွာဘူးပေါ့နော်။ဒီနေရာမှာတူးချင်းဟိုဘယ်လိုကောမဲ့တုံးဆွဲသူတွေနဲ့မဆိုင်ဘူးဆိုတဲ့ဟာမျိုးပြင်ဖို့လိုတော့เนาะဒီဟာကတကယ်တမ်းကျတော့ဆက်သွယ်ရေးကုမ္ပဏီတွေစီးပွားရေးလုပ်ငန်းပေါ့เนาะဆက်သွယ်ရေး operator တွေစီးပွားရေးလုပ်ငန်းအဲ့လိုပုံရက်တွေနဲ့ဆက်ဆိုင်တဲ့စီးပွားရေးလုပ်ငန်းအဲ့ဒီဥပဒေတွေကမှပါတယ်ဒါပေမဲ့တကယ်တမ်းကျတော့ဟိုတူးချင်းကိစ္စတွေမှာတုံးနေတော့အဲ့ဒီဟာကိုဟိုတကယ်ပြင်ဆင်လိုက်ရင်တောင်မှပဲဒီဟာကကာမန်လူတွေနဲ့ဘာမှတမန်လူစရာနေဒီဆက်တွေလုပ်ငန်းနဲ့မဆိုင်တဲ့လူတွေနဲ့ဘာမှမဆိုင်တော့ဟိုမဆိုင်တော့အောင်ပြင်မဲ့ရင်တော့မှပဲဒါဝင်ဖြစ်သွားပြီပေါ့နော်ဒါပေမဲ့လေဟိုတစ်ဖက်မှာလည်းအာမခံပေးလို့မရဒီရတဲ့ဥပဒေရေးသုံးရေးနည်းမကျတဲ့ဟာတွေဟိုနီးဝေမပါရှိရင်တော့မှဥပဒေထဲမှာပြည်စုံပေါ်ပြတာတင်တဲ့ဟာတွေမပါရှိတာတော့အဲ့ဒါတော့ဥပဒေကြောင်းရတော့ဟိုလုံထုံလုံနေရတော့သူတို့ပြင်ဟိုအဲ့ဒါတွေလည်းပြင်ဖို့လိုတယ်လို့ကျွန်တော်ထင်ပါတယ်
ဟုတ်ကဲ့ခင်ဗျာဦးမြင့်ကျော်အခုလိုရှင်းပြပြီးတော့ကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကျေးဇူးတင်ပါ